မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆရတဲ့ရွှေပြောင်းအလုသမား30ကျော်ရဲ့ရုပ်အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းလူကုံကူးလေးရှိတဲ့လမ်းကြောင်းတစ်ခုမှာတောက်ကြနေကရှာတွေ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အလောင်းရှာတွေ့တဲ့နေရာဟာမလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံဆုံခရာခရိုင်ဆာရာအိုဒေသမှာဖြစ်ပြီးလေးစီးဒုက္ခသည်တွေကိုလူကုံကူးသူတွေကယာယီထိန်းသိမ်းထားလေးရှိတဲ့နေရာတစ်ခုမှာထားခဲ့တာပါ။မြုပ်နှံထားတဲ့32လောင်းတွေက4လောင်းကိုခွဲစိတ်စစ်ဆေးဖို့ဆေးရုံကိုပို့ထားတယ်လို့ထိုင်းကယ်ဆယ်ရေးလှုပ်သားဖြစ်သူတမ်ဆူဝမ်ကသတင်းဌာနတွေကိုပြောပါတယ်။ရုပ်အလောင်းအားလုံးနီးပါးပုတ်နေပြီးအဲ့ဒီတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားအမျိုးသားတူဦးအသက်ရှင်လျက်ပြန်တွေ့ရတာကြောင့်ဆေးရုံကိုပို့ပြီးကူးစမှုခံယူခဲ့ပါတယ်။အခုတော့အဲ့ဒီလူအခြေအနေကောင်းတယ်လို့ဆေးရုံကပြောပါတယ်။စုံစမ်းစစ်ဆေးရေးလုပ်ဖို့ထိုင်းစစ်တပ်နဲ့နေကြားဆောင်တပ်တွေကအဲ့ဒီနေရာကိုလုံခြုံရေးတားမြစ်ထားပါတယ်။မြန်မာနိုင်ငံကထောင်ချီတဲ့ရိုဟင်ဂျာမွတ်စလင်ရွှေပြောင်းသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလည်းအခုနောက်ပိုင်းအန်ဒီအများတဲ့ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလမ်းကြောင်းကတဆင့်မလေးရှားနိုင်ငံကိုဆက်သွားနေကြတာပါ။အဲဒီကမှတဆင့်ကဘာအရရက်ကိုဆက်ပြီးရွှေပြောင်းသွားကြပါလေ။